ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပဒရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်။ဒေါက်တာရှင်များရှင်။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်။
ဘုရားရှင်မြတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတဲ့ဆိုတာလူတိုင်းသိပါပဲစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေအချက်ပြုတ်မမှန်ကန်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာဒိတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောင်းနေထိုင်ပြုမှုသင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတမအထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့ဒေါက်တာရှင်များရှင်ဒီနေ့တော့ဖျားသခင်ပေးအသိပညာဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလေ့လာမှတ်သားကြရအောင်ဒေါက်တာရှင်များရှင်ထာဝရဖျားသခင်ဟာမိမိလူတွေကိုအစာအစာနဲ့ပတ်သက်တဲ့အသိပညာတွေကိုဝေငှပေးသနာတော်မူပါတယ်အဲ့ဒီအရာဟာကျောင်းတွေမှာသင်ကြားပေးလျက်ရှိတဲ့ပညာရေးဤအရေးပါဆုံးကဏ္ဍတစ်ခုဖြစ်တယ်။အမှန်တရားကိုဟောကြားနေတဲ့နေရာတိုင်းမှာကျမ်းမာရေးကိုအထောက်အကူပြုတဲ့ချက်ပြုတ်နည်းတွေကိုသင်ကြားပေးသင့်တယ်။အသာမစားပဲအသက်ရှင်နေထိုင်တတ်အောင်သားသမီးတွေကိုသွန်သင်ပေးရမယ်။ရိုးစင်းတဲ့အသက်ရှင်နေထိုင်နည်းတွေကိုလည်းသွန်သင်ပေးရမယ်။အခုစားသုံးနေတဲ့အစာအစာတွေထက်ဈေးသက်သာပြီးပိုပြီးတော့ရိုးစင်းတဲ့အစာတွေဖြစ်တဲ့သတိဝလံတွေနဲ့အခွန်မာအသီးတွေကိုစားတတ်အောင်ဖျားသခင်ဟာမိမိလူတွေကိုလမ်းပြနေဆဲဖြစ်ပါတယ်။ဈေးကြီးပေးစားရတဲ့အစားအစာတွေကိုလူများစွာတို့ဟာမတတ်နိုင်ကြဘူး။ညံ့ဖြင်းတဲ့အစာတွေနဲ့သာလျှင်အသက်ရှင်နေထိုင်ကြရမှာမဟုတ်ပါဘူး။ထောင်ပေါင်းများစွာသောလူတွေကိုကောင်းကင်မှမန္တမုတ်ကိုချပြီးတော့တောထဲမှာကျွေးမွေးတော်မူခဲ့တဲ့ဖျားသခင်ဟာမိမိရဲ့လူတွေကိုရိုးစင်းတဲ့အစာတွေကိုပြင်ဆင်စားသုံးတတ်အောင်ဒီနေ့အထိပညာပေးသနာတော်မူပါလိမ့်မယ်။ဒီခေတ်ကာလနဲ့ဆက်ဆိုင်တဲ့ဒီသတင်းစကားကိုမကြားဘူးသေးတဲ့သူတွေစီကိုဒီသတင်းစကားရောက်ရှိသွားတဲ့အချိန်မှာပြောင်းလဲစားသုံးရတော့မယ်လို့သူတို့တွေးမြင်ကြလိမ့်မယ်။အရက်သေးစားကိုကတွင်တောင်းစီုံသာမကယောဂဗျာတွေကိုဖြစ်ပေါ်စေတဲ့အသားစားခြင်းကိုလည်းသူတို့စွန့်လွတ်မှာကိုလည်းတွေးမြင်ရလိမ့်မယ်။အသားစားခြင်းအပြင်ခန္ဓာကိုယ်စိတ်ဓာတ်နဲ့ဇာရိတခွန်အားတွေရော့ပါသွားပါတယ်လူဟာမိမိစားတဲ့အစာပေါ်မှာအခြေပြုပြီးခန္ဓာကိုယ်ကိုတိဆောက်နေပါတယ်အသားစားခြင်းဆဲလိတ်တောက်ခြင်းအရက်တောက်ခြင်းတွေကြောင့်ရိုင်းစိုက်တဲ့ရမက်တွေပေါ်ပေါက်လာတတ်တယ်မြေထွက်သီးနှံတွေကိုအသားနေရာမှာအစာထိုးပြင်ဆင်တတ်အောင်မိမိလူတွေကိုဖျားသခင်အသိဉာဏ်ပေးသနာလိမ့်မယ်တတိဝလံတွေနဲ့အခွန်မာအသီးတွေကိုအရသာရှိအောင်ကျွမ်းကျင်စွာယောစာချက်ပြုတ်စားတော့ခြင်းဖြင့်သူတပားအရှိမကောင်းတဲ့ပုံသက်တွေကိုပြကြလိမ့်မယ်။ဒါပေမဲ့ဖြစ်မြဲဓမ္မတာအတိုင်းအဲ့ဒီလိုယောစာစားတော့တဲ့အခါမှာအခွန်မာအသီးတွေကိုအသုံးပြုရမှာဖြစ်တယ်။ကျမရဲ့နဲ့ညီညွတ်တဲ့အစာတွေအတွက်မိတဲ့မိကူအနေနဲ့စက်လင်းပြီးဖျားသခင်ပေးသနာတော်မူတဲ့ညွန်ကြားချက်တွေကိုသိရှိဖို့လေ့လာရမယ်။ကျမရဲ့နဲ့ညီညွတ်တဲ့အစာတွေကိုလူတီထွင်တဲ့အရာတွေလိုလူများကမှတ်ယူနေကြတယ်။ဒါပေမဲ့အဲ့ဒီအရာတွေဟာလူသားတွေအတွက်ကောင်းကြီးမင်္ဂလာတစ်ခုဖြစ်ဘုရားသခင်အစပြိုးထားတဲ့အရာတွေဖြစ်တယ်။ကျမ်းမာရေးနဲ့ညီညွတ်တဲ့အစလုပ်ငန်းဟာဘုရားသခင်ရဲ့လုပ်ငန်းဖြစ်တယ်။ ငွေကြေးရှုထောင့်မှကြည့်ပြီးတော့အမြတ်အစွန်းရဖို့အတွက်အဲ့ဒီလုပ်ငန်းကိုလှုပ်ဆောင်ဖို့မဟုတ်ပါဘူး။အစားအစာနဲ့ပတ်သက်ပြီးသာဝရဘုရားသခင်ပေးတော်မူလက်တန်းတဲ့အလင်းတရားဟာဣတရီလလူများတွေအတွက်မာနဖြစ်ခဲ့တဲ့အရာလိုပဲအခုခေတ်သားသမီးတွေအတွက်ဖြစ်ပါတယ်။လူတွေဟာအသားစားခြင်းအတွက်ဆင်ခြင်မပေးဘဲအသားရဲ့နေရာမှာအစာထိုးစားသုံးမဲ့ကျမ်းမာရေးနဲ့ညီညွတ်တဲ့ရိုးရိုးအစာတွေကိုမြေထွက်သီးနှံတွေမှပြင်ဆင်တတ်အောင်ကြိုးစားဆောင်ရွက်နေသူတွေအားလုံးကိုထာဝရဘုရားသခင်ဟာကျွမ်းကျင်စွာနဲ့တတ်သိနားလည်မှုတွေကိုပေးသနာတော်မူလိမ့်မယ်။အဲ့ဒီလိုပေးသနာတော်မူတဲ့အဲ့ဒီအသိပညာတွေကိုရရှိထားတဲ့သူတွေဟာသူတစ်ပါးကိုရရောစွာဝေမျှကြရမယ်။ဆင်းရဲသားညီကိုတွေကိုသူတို့ကူညီရမယ်။သူတို့ဟာစားသုံးသူတွေဖြစ်တယ်လို့ထုတ်လုပ်သူလည်းဖြစ်ကြရမယ်။ကျမ်းမာရေးနဲ့ညီညွတ်တဲ့အစာတွေကိုနေရာများစွာမှာထုတ်လုပ်ဖို့ထာဝရဘုရားသခင်ရဲ့အကြံစီတော်ဖြစ်တယ်။ဒီအမှန်တရားကိုယုံကြည်လက်ခံတဲ့သူတွေဟာရိုးစင်းတဲ့အစာတွေကိုချက်တာအောင်လေ့ကျက်ရမယ်။အသက်တာအတွက်လိုအပ်တဲ့အခြေခံပစ္စည်းတွေကြောင့်ဆင်းရဲသားတွေယောဂဗျာတွေဖိစီးခံရတာကိုဘုရားသခင်လိုလားတော်မမူပါဘူး။လိုအပ်တဲ့ဉာဏ်ပညာတွေကိုဘုရားရှင်ထံမှာတောင်းခံပြီးပေးသနာတော်မူတဲ့ဉာဏ်ပညာတွေကိုနီးလမ်းမှမှအသုံးချသွားဖို့နိုင်ငံအသီးသီးမှနေထိုင်တဲ့လူမျိုးပေါင်းတွေကိုထာဝရဘုရားသခင်ကမိန့်တော်မူထားပါတယ်။ကျမတို့ဟာအကူအညီမဲ့သူများပမာစိတ်ဓာတ်ကျပြီးတော့လက်မင်ချနေချဖို့မဟုတ်ပါဘူး။အမှန်တရားကိုသူတစ်ပါးသိရှိဖို့တအားသမျှလှုပ်ဆောင်ကြရမှာဖြစ်တဲ့ဆိုတဲ့အကြောင်းဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမရဲ့အတွက်အကြံပေးပြင်ပြလိုက်ပါရရှင်
ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆဲမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နာတော်တာဆင်ရင်ခွန်အာယူကြပါစို့
။ခြေတဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။ယခုလိုမင်္ဂလာနေ့မြတ်တက်ပါလို့ရှင်သင်တို့အားလုံးစိတ်ရောကိုယ်ပါရှင်လန်းဝမ်းမြောက်စွာနဲ့ဘုရားသခင်ရဲ့ကုရုဏာမတော်ကိုတူတကွချီးမွမ်းနိုင်ကြပါစေ။မိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲဆက်လက်ပြီးတော့ပေးသွားခြင်းတဲ့တင်းစကားကတော့တင်ဆွဲကင်တင့်တော်လယုံတင်ဆွဲကင်တင့်တော်လယုံတော်ဆိုတဲ့တင်းစကားကိုပေးသွားမှာဖြစ်ပါတယ်ခြေတမိတ်ဆွေပေါင်းတို့ကျွန်တော်တို့ရဲ့တက်တာမှာတို့ရှင်တခါတရံမှာကျွန်တော်တို့တခုခုပြုတ်ကြတော့မယ်ဆိုရင်ကျွန်တော်ဘာလုပ်ရမလဲကျွန်တော်တို့ရဲ့လက်ကအလိုလိုနေရင်တည်းဖမ်းဆွဲတာတွေရှိတယ်ဖမ်းကန်နေတာတွေရှိတယ်နော်တခါတလေမှာကျွန်တော်အောက်ထိတောင်မှာပြုတ်ကြပဲနဲ့တခါတည်းလက်ကလည်းအလိုလိုနေရင်တည်းအခါရဲဆွဲကြိုင်ပြီးတဲ့ခါမှာကျွန်တော်တို့ကတော့ရှင်အောက်ထီတောင်မပြုတ်ကြမဲနဲ့ကျွန်တော်ပွန်းပဲတာနေတဲ့တောင်မှလွံ့မြောက်ခြင်းနဲ့ခံစားရတယ်။ဒီနေ့လောကမှာကျွန်တော်ခက်ခဲတာရှိတယ်ခဲရင်မှုတွေရှိတယ်စိုးရုံမှုတွေရှိတယ်ကြောက်စရာတွေအများကြီးကောင်းတယ်စိုးရင်စရာတွေအများကြီးရှိတယ်။ဒါပေမဲ့လည်းကျွန်တော်တို့ကတော့ရှင်အဓိကကကျွန်တော်ကဘယ်လဲလောကရဲ့ခက်ခဲတွေကြားတဲ့ကနေမှဆွဲကြိုင်ရမယ်လက်ယုံတော်ကတော့ခြားထားဝရလက်ယုံတော်ပိုင်ရှင်ဖြစ်တဲ့ဖရာသခင်ကိုရဲ့လက်ယုံတော်ကိုကျွန်တော်ဆွဲကြိုင်မှုဖြစ်တယ်ထာဝရလက်ယုံတော်ကိုကျွန်တော်အားလုံးကအမြဲတမ်းပဲဆွဲကင်ပြီးတော့အသက်ရှင်မယ်ဆိုရင်မိတ်ဆွေအသက်တာမှာလန်းခီတာယာမယ်ဖြောင့်ပြုတ်မယ်ဘဝအသက်တာမှာလို့ရှင်ပျော်ရွှင်မယ်ငြိမ်းချမ်းမယ်ဆိုတာကိုကျွန်တော်တို့အသက်တာကတော့ရှင်တက်ရှိထင်ရှားအမြဲတမ်းပဲကျွန်တော်ကချုပ်ချင်းကြုံတွေ့နေရမယ်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ရောက်ရှိနေတဲ့အခြေအနေတွေအချိန်အခါတွေတိုင်းမှာလို့ရှင်ဘလောက်ပဲပြောင်းလဲနေပါစေဖရာသခင်ကတော့ပြောင်းလဲခြင်းမရှိဘူးကျွန်တော်တို့ရဲ့ဒီနိဗ္ဗာန်မှာရှိတဲ့ဘုရားသခင်ကကျွန်တော်တို့ကိုအမြဲတမ်းပဲဆောင်မပို့ဆောင်တဲ့ဘုရားဖြစ်ပါတယ်။အဲ့တော့ရောက်ဒီနေ့ကျွန်တော်ညတက်တာတို့ရှင်ဘုရားသခင်ရဲ့လက်ယုံတော်ကိုကျွန်တော်အားလုံးကအမြဲတမ်းပဲမိမိရရဆွဲကင်ပြီးတော့အသက်ရှင်ဖို့အရာရည်ကြည့်တဲ့မိစေပေါင်းတို့။ဒါကြောင့်တရားတော်ကကြံခိုင်ကြီး33ပိုက်ငယ်နဲ့69မှာတော့ရှင်ရှေးဥစွာတော်ဘုရားသခင်သည်တင့်ခိုလုံရာဖြစ်၍အနိစ္စထာဝရလက်ယုံတော်ဖြင့်တင့်ကိုထောင်းမတော်မူ၏။ဒါကြောင့်ဖရာသခင်ကတော့ရှင်နိုင်စထာဝရလက်ယုံတော်ဖြစ်ကျွန်တော်တို့ကိုထောက်ပြနေဖရာကထာဝရလက်ယုံတော်ဆိုတော့အမြဲတမ်းပဲက ျွန်တော်တို့ကိုဆောင်မပို့ဆောင်တဲ့ဖခင်ဖြစ်တယ်ဆိုတာကိုကျွန်တော်မမေ့သိမှုချက်တဲ့မိစေပေါင်းတို့။နောက်လောကမှာဆိုရှင်ကျွန်တော်ရဲ့ကြုံတွေ့နေရတဲ့ဘဝပြဿနာတွေကြားထဲမှာကျွန်တော်ကဖခင်သခင်ကိုကိုးစားမယ်ယုံကြည်မယ်ဖခင်ကိုမျက်မှောက်ပြုပြီးတော့အသက်ရှင်မယ်ဆိုရင်ဖခင်သခင်ကကျွန်တော်ကိုအမြဲတမ်းပဲထောက်မမယ်ပို့ဆောင်မယ်တဲ့။နော်ကျွန်တော်မှအားငယ်စရာမရှိဘူး။ကျွန်တော်တိမ်ငယ်စရာလည်းမရှိဘူး။ဘာကြောင့်လဲဖခင်သခင်ကကျွန်တော်ကိုပို့ဆောင်ကောင်းချီးပေးတဲ့ဖခင်ရှိနေတဲ့အတွက်ကြောင့်ဖြစ်တယ်။ဒါတချင်းလေးတပုတ်ကိုကျွန်တော်ဆိုကြတယ်မဟုတ်ဘူးလား။အဲ့ဒီတချင်းလေးကတိတ်ပြီးတော့သဘောကျတယ်နော်။ထာဝရလက်ယုံတော်ကိုမိခိုကျူးတဲ့နော်။ထာဝရလက်ယုံတော်ကိုမိခိုပါ။ထာဝရလက်ယုံတော်ကဘယ်မှာပဲရှိတယ်ဆိုတော့ဖခင်သခင်မှာပဲရှိတယ်။ဖခင်သခင်ရဲ့လက်ယုံတော်ကိုကျွန်တော်ကမိခိုမယ်ဆိုရင်အဲ့ဒီလက်ယုံတော်ကဘယ်တော့မှတွန့်တုံနေတဲ့လက်မဟုတ်ဘူး။ကျွန်တော်တို့ကိုအမြဲတမ်းပဲဆောင်မဖို့ရန်အတွက်အစဉ်အသင့်ရှိနေတယ်။ကျွန်တော်တို့ရဲ့အသက်တာကိုအမြဲတမ်းပဲပို့ဆောင်မှုရန်အတွက်ကျွန်တော်တို့ကိုအမြဲတမ်းဖေးမပေးနေတဲ့လက်ယုံတော်ဖြစ်ပါတယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဘုရားသခင်ရဲ့လက်ယုံတော်ကိုကျွန်တော်ကဆိုရှင်စွဲကြိုင်မယ်မိခိုးမယ်ဆိုရင်တဲ့မင်္ဂလာရှိမယ်တဲ့နော်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်မင်္ဂလာရှိတဲ့သားသမီးတွေဖြစ်ဖို့ရန်အတွက်ကျွန်တော်မှလည်းကျွန်တော်တို့ရဲ့တက်တာမှာမင်္ဂလာရှိပြီးတော့ဝမ်းမြောက်ဖို့ရန်အတွက်ထာဝရလက်ယုံတော်ကိုအမြဲတမ်းပဲမိခိုးပါတဲ့နော်ဘေးရန်တဲ့ယနေ့ကျွန်တော်အားလုံးကဆိုရှင်ကင်းလို့ဖို့ရန်အတွက်ထာဝရလက်ယုံတော်ကိုကျွန်တော်ဘာလို့မလဲမိခိုရမယ်ကိုးစားရမယ်ချစ်တဲ့မိစေပေါင်းတို့ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ကျွန်တော်ရဲ့လမ်းခေးကတခါလေးตายာခြင်းမตายာမယ်ခရိယန်လမ်းဆိုတာကယုံကြည်သူတို့ရဲ့လမ်းဟာဆိုရှင်ပန်းခင်းတဲ့လမ်းတော့မဟုတ်ပါဘူးเนาะစုခင်းတဲ့လမ်းဖြစ်ပါတယ်စုံစမ်းနောက်ဆက်မှုတွေအမျိုးမျိုးရှိတယ်လောကရဲ့ခက်ခဲမှုတွေခဲရင်ဆုပ်ယုံမှုတွေကြားထဲမှာသွာလာနေကြတယ်။အခိုက်အတန့်တွေအဟံတားတွေနောက်ဆက်တွေကြားထဲမှာရင်ဆိုင်တိုက်လာနေကြတယ်။အကောင်းနဲ့ဆိုးတိုက်လာပွဲကြီးထဲမှာကျွန်တော်အားလုံးကယုံကန်နေကြတယ်။အဲ့ဒီထဲမှာကျွန်တော်ကနစ်မွန်းသွားဖို့မဟုတ်ဘဲနဲ့ကျွန်တော်အားလုံးကအဲ့ဒီထဲကနေမှယုံထွက်နိုင်ပြီးတော့တကယ်ပဲကျွန်တော်ရဲ့တက်တာကဆိုရှင်လွတ်မြောက်ခြင်းခွင့်နဲ့ဘဝတက်တာမှာရှေ့သို့ပုံမပြီးတော့တိုးနိုင်ဖို့ရန်အတွက်ကျွန်တော်တို့ရှောက်လန်းနေရတာကောင်းကင်ခရီးကိုဖြစ်တယ်။အဲ့ဒီခရီးလန်းကตาရဖြောင်ပြူတဲ့လန်းစင်ရှောင်းလန်းနိုင်ဖို့ရတဲ့ကကျွန်တော်ကဖရာသခင်ရဲ့လက်ယုံတော်ကိုဆွဲကြိုင်ဖို့ဖြစ်ပါတယ်ချစ်တဲ့မိစေပေါင်းတို့ကျွန်တော်တို့ကိုယ်တိုင်ကယုံလို့မဖြစ်ဘူးကျွန်တော်တို့ကိုယ်တိုင်ကယုံနေမယ်ဆိုရင်ယုံနေလေနေလေလေဖြစ်မယ်ဒါကြောင့်ဖရာသခင်ရဲ့လက်ယုံတော်ကိုဆွဲကြိုင်ပြီးတော့ကိုတော်ကိုအမိပြုတ်ပြီးတော့အသက်ရှင်မယ်ဆိုရင်ကျွန်တော်တို့ကတတရရလေးနဲ့ဖရာရဲ့ပို့ဆောင်ထောက်မမှုကိုခံစားရပြီးတော့ကျွန်တော်ကတော့ရှင်လူချင်းခွင့်ရမှာဖြစ်တယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ကျွန်တော်ရဲ့တက်တာမှာတော့ရှင်သွားလာရဲ့လန်ခီတစ်ချောက်လုံးမှာဖရာသခင်ကတော့ရှင်စင်မီးတဲ့ဘွယ်ထွန်လင်းပေးมาဖြစ်ပါတယ်နော်အေဒီလာလူမျိုးတွေဖရာသခင်ကတော့ရှင်အဲကရုတိုင်းပြည်ကနေမှာထုတ်ဆောင်လာတဲ့ခါမှာညကိုရောက်တဲ့ခါမှာတော့ရှင်ဖရာကမိရှုတိုင်းအားဖြင့်သူတို့ကိုလမ်းပြပေးတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဖရာသခင်ကတော့ရှင်သူတို့ကိုအမြဲတမ်းပဲစောင့်ရှောက်တယ်ကြွယ်ကာပေးတယ်နော်ညဆိုညအလိုက်နေဆိုနေလိုက်ဖရာသခင်ကသူတို့ကိုမာစာခဲ့တယ်။နော်။ဖရာသခင်ကဆိုရှင်သူတို့မသွားနိုင်တဲ့လမ်းတွေကိုလည်းဖရာကထွင်ပြီးတော့ဖောက်ပေးခဲ့တယ်။နော်။ပင်လေလမ်းခေဖြစ်စေဖရာသခင်ကလမ်းပြအောင်လုပ်ပေးခဲ့တယ်။ဖရာသခင်ကအကုန်လုံးစုံတတ်နိုင်တဲ့ဖရာဖြစ်တယ်။အစာမရှိအစာကျွေးနိုင်တယ်။ဖရာသခင်ကရေမရှိရေတိုက်နိုင်တယ်။စမ်းရေမရှိစမ်းရေပြအောင်လုပ်နိုင်တယ်။ရှင်မှာပိတ်ဆို့နေတယ်ဆိုရင်အဲ့ပိတ်ဆို့နေတဲ့လမ်းခေကိုဖရာသခင်ကတခါတည်းပွင့်ထွက်အောင်လုပ်ပေးနိုင်တဲ့ဖရာဖြစ်တယ်။ဒါနဲ့နေကျွန်တော်ရဘွားတက်တာမှာလို့ရှိရင်ဤကဲတို့ကျန်းတန်းတဲ့လောကခီးစင်မှာကျွန်တော်ရှောက်နေရတဲ့ခါမှာအဲ့ဒီခီးစင်တလျှောက်လုံးမှာကျွန်တော်အားလုံးကမတိမ်မယိမ့်မဲ့နဲ့ဘွားတက်တာမှာတင့်တယ်မှမှရှောက်လန်းနိုင်ဖို့ရတဲ့ကျွန်တော်ကပဲလေထာဝရလက်ယုံတော်ကိုကျွန်တော်ကပဲလေဆွဲကင်ပြီးတော့အသက်တာကိုရှင်သန်ရှောက်လန်းဖို့ဖြစ်တယ်။ဖယားသခင်ရလက်ယုံတော်ကိုမိခိုကိုးစားမယ်ဆိုရင်တဲ့ကြောက်ဖွယ်သောအရာဘာမှမရှိဘူး။ချစ်တယ်မိစေပေါင်းတို့ဒါကြောင့်သခင်ကကျွန်တော်ရဲ့အနီးပါမှာရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့မှာဆိုရှင်ဘာမှစိုးရင်ကြောင်းကြစရာမလိုဘူးချစ်တယ်မိစေပေါင်းဒါကြောင့်ဘုရားသခင်ကကျွန်တော်တို့နဲ့အတူရှိတယ်ဘုရားသခင်ကဘယ်တော့မှပြောင်းလဲရွှေ့လျောတိမ်ရင်းသွားတယ်ဆိုတာမရှိဘူးချစ်တယ်မိစေပေါင်းတို့ကျွန်တော်တို့ကိုချစ်တဲ့ဘုရားသခင်ကယခုလည်းချစ်နေတယ်နောင်လည်းချစ်မဲ့ဘုရားဖြစ်တယ်ကြောင့်ဘုရားသခင်ကကျွန်တော်တို့ကိုပို့ဆောင်တဲ့ဘုရားသခင်ကဒီနေ့တင်းရတက်တာကိုပို့ဆောင်တယ်လို့နောင်လည်းပဲဆက်လက်ပြီးတော့ဘုရားကပို့ဆောင်မှာဖြစ်တယ်။ ဘုရားသခင်ကနေ့ရက်တစ်တိုင်းနေ့မြတ်တစ်တိုင်းမှာတို့ရှင်တင့်ကိုရှေ့လာမဲ့အတ္တတာတစ်လျှောက်လုံးကိုဘုရားသခင်ကစီမံပေးပြီးသွားပဲ။ဘုရားရဲ့အစီအစဉ်တိုင်းတင့်ရဲ့ဘဝတ္တတာကလျှောက်လဲမယ်ဆိုရင်ဘယ်တော့မှတင့်ရဲ့ဘဝတ္တတာရှုံ့နိုင်မယ်ဆိုတာမရှိဘူး။မိစေပေါင်းတို့ဒါကြောင့်ဘုရားသခင်ကဘာပြောလဲဆိုတော့ငါသည်ထာဝရဘုရားဖြစ်၏။ပြောင်းလဲခြင်းမရှိထို့ကြောင့်ယာကုပ်မျိုးသားတို့သင်တို့သည်ဆုံရှုံခြင်းသို့မရောက်ရကြတဲ့နော်။ဒါကြောင့်ဘုရားသခင်ကထာဝရဘုရားဖြစ်တယ်အစီအမြဲတည်ရှိတော်မူတဲ့ဘုရားဖြစ်တယ်။အဲ့ဒီဘုရားသခင်ကလို့ရှင်အစီအမြဲတည်ရှိတော်မူတဲ့ဘုရားမပြောင်းလဲတဲ့ဘုရားကကျွန်တော်တို့နဲ့အတူရှိတဲ့ဘုရားဖြစ်တယ်။အကျွန်တော်တို့ကိုးကွယ်တဲ့ဘုရားသခင်ကလို့ရှင် sorry ကျွန်တော်တို့ယုံကြည်စိတ်ချရတဲ့ဘုရားလည်းဖြစ်တယ်။အဲ့ဒီတို့ကြောင့်ဒီဘုရားသခင်ကလို့ရှင်ကျွန်တော်တို့ကိုအမြဲတမ်းပဲဆောင်မပို့ဆောင်နေတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်ယနေ့လောကသားဖြစ်တဲ့ကျွန်တော်ဂျမအားလုံးကဆုံရှုံခြင်းတို့မရောက်ရဘူးတဲ့။မိတ်ဆွေပေါင်းတို့ဘလောက်ဝမ်းမြောက်စရာကောင်းတယ်ကျွန်တော်တို့ကိုပို့ဆောင်နေတဲ့သူကလောကမှာရှိတဲ့အရာတွေနဲ့လောကမှာရှိတဲ့လူတွေနဲ့ကျွန်တော်တို့ကနှိုင်းစာလို့မရဘူးဖယားသခင်ကိုယ်တိုင်ကကျွန်တော်ကိုပို့ဆောင်နေတဲ့အတွက်ကြောင့်ဒီနေ့ကျွန်တော်အားလုံးကဆိုရှင်ဖယားသခင်ကိုကိုးစားပြီးတော့ယုံကြည်ပြီးတော့အသက်တာကိုကျွန်တော်တည်ဆောက်ဖို့ရန်အတွက်အရေးကြီးပါတယ်ဒါကြောင့်ယောဟန်ခရင်ဆက်လေးငယ်6မှာယေရှုကငါသည်လမ်းခေဖြစ်၏တမာတရားလည်းဖြစ်၏အသက်လည်းဖြစ်၏ငါကိုအမိမပြုတ်လည်ရင်အဘယ်သူမှခမဲတော်တန်တို့မရောက်ရတဲ့ချစ်တဲ့မိစေပေါ့တို့ဒါကြောင့်ခရစ်တော်ယေရှုကဆိုရှင်သူကဖျားဖြစ်တယ်သူ့ကိုကိုးကွယ်ရမယ်သူကတမာတရားဖြစ်တယ်ဒါကြောင့်သူ့ရဲ့လမ်းစဉ်တိုင်းကျွန်တော်ကရှောက်လန်းရမယ်သူကလမ်းခေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကသူ့ရဲ့လမ်းစဉ်တိုင်းရှောက်လန်းတဲ့အခါမှာသူ့ရဲ့လိုတော်တိုင်းလိုက်လျှောက်တဲ့အခါမှာကျွန်တော်တို့ရဲ့အသက်တာကဘယ်တော့မှငါသည်အသက်လည်းဖြစ်တယ်လို့ပြောတဲ့အတွက်ကြောင့်ကျွန်တော်တို့ကဘယ်တော့မှအသက်ဆုံးရှုံးခြင်းကိုရောက်မှာမဟုတ်ဘူးမိတ်ဆွေပေါင်းတို့ဒါရင်းနဲ့ကျွန်တော်တို့ရဲ့တက်တာကရှောက်လန်းနေတဲ့ခါမှာကမ္ဘာလောကမှာခီးဆုံးသွားမှာမဟုတ်ဘူးကောင်းကင်ခီးတိုင်အောင်ကျွန်တော်ရှောက်နေတဲ့အတွက်ကြောင့်ဖခင်သခင်ကလည်းငါ့ကိုအမိပြုတ်မယ်ဆိုရင်တင်းတော့ကငါခမဲတော်ထံတည်တိုင်အောင်ဖခင်ကခေါ်ဆောင်มาဖြစ်တယ်ပို့ဆောင်มาဖြစ်တယ်နော်အကယ်၍သာကျွန်တော်ကခရစ်တော်ကသူ့ကိုအမိမပြုတ်ရင်ဘူးဆိုရင်ငါ့ကိုမမိပြုတ်လည်ရင်အဘယ်သူမှခမဲတော်ထံတို့မရောက်ရကျွန်တော်တို့ဒီကမ္ဘာလောကမှာပဲကျွန်တော်ကကြံခဲ့မယ်ဆုံရှုံခြင်းထဲမှာကြံခဲ့မှာဖြစ်တယ်။ဒါချစ်တဲ့မိစေပေါင်းတို့ဖခင်သခင်ယေရှုခရစ်တော်ကျွန်တော်တို့ကိုမိမခဲ့တာကသူ့ကိုကိုးကွယ်ရမယ်ယုံကြည်ရမယ်ဆိုတာကိုဖခင်ယေရှုကပြောခဲ့တာဖြစ်ပါတယ်။ဒါကြောင့်ကောရိန္သုဩဝါဒစာပထမဆောင်ခန်းကြီး3ပိုင်းငယ်10မှာဆိုရှင်ထိုသခင်ဤနာမတော်မှာတပါငါတို့ကိုကယ်တင်နိုင်သောနာမတစ်စုံတစ်ခုမျှကောင်းခင်အောက်လူတို့တွင်မပေါ်ဒါကြောင့်ကျွန်တော်တို့ကိုကိုးကွယ်တဲ့ဘုရားသခင်ကကျွန်တော်တို့ကိုကယ်နှုတ်တဲ့ဘုရားဖြစ်တယ်။ကျွန်တော်တို့မိကိုကိုးကွယ်ပြီးတော့ဆွဲကံရမယ်လက်ယုံတော်ကဆိုရှင်ထာဝရဘုရားရှင်ရဲ့လက်ယုံတော်ဖြစ်ပါတယ်။ဒါဒီထာဝရဘုရားရှင်ကဆိုရှင်သူမတတ်နိုင်တဲ့အမှုရာဘာမှမရှိဘူး။နော်။ဒီမှာပြောလဲဆိုတော့ငါတို့ကိုကယ်တင်နိုင်သောနာမတစ်စုံတစ်ခုမျှကောင်းကင်အောက်မြေကြီးပေါ်မှာမရှိဘူး။ဒါရင်းနဲ့ကျွန်တော်တို့ကဲတင်နိုင်တယ်ကျွန်တော်ကိုကဲနှုတ်နိုင်တယ်ကျွန်တော်ကိုရွေးနှုတ်နိုင်တယ်ကျွန်တော်တို့ဘဝတွေကိုတာယာအောင်လှုပ်ပေးနိုင်တယ်ကျွန်တော်တို့ဘဝတွေကိုကောင်းစားအောင်လှုပ်ပေးနိုင်တယ်ကျွန်တော်ဘဝတွေကိုတိုးတက်အောင်လှုပ်ဆောင်နိုင်တဲ့ဖရာသခင်တပါးကြီးပဲရှိတယ်အဲ့ဒီဖရာသခင်ရဲ့နာမမှာတပါးအခြားသောအရာဘာမှမတတ်နိုင်ဘူးဒါကြောင့်ဒီနေ့ကျွန်တော်အားလုံးဘာလို့ရမလဲဖရာသခင်ကိုကိုးစားပါဖရာသခင်ကိုယုံကြည်ပါဒါကြောင့်ဒီနေ့ကျွန်တော်ရဲ့တက်တာမှာဆိုရှင်ကျွန်တော်တို့ဆွဲကင်တင့်တဲ့လက်ယုံတော်ကထာဝရလက်ယုံတော်ပိုင်ရှင်ဘုရားသခင်ကိုကျွန်တော်ဆွဲကင်ဖို့မိမိရရဆွဲကင်ပြီးတော့ကျွန်တော်ရှောက်လန်းဖို့ရန်အတွက်အရေးကြီးတယ်။ဒါတော့ချစ်တဲ့မိတ်ဆွေပေါင်းဒီနေ့ကျွန်တော်ကတော့ရှင်ယနေ့မနေ့နောင်ကာလပြောင်းလဲခြင်းမရှိတဲ့ဘုရားသခင်ကိုအမြဲတမ်းခိုးလုံကိုးစားယုံကြည်ဆွဲကင်ခြင်းအပြင်ကျွန်တော်ရဲ့တက်တာကိုကျွန်တော်လုံးဝလုံးလုံးလဲလဲစက္ကပ်အနှံခြင်းအပြင်ကျွန်တော်ရဲ့ဘဝတက်တာမှာတော့ရှင်ဘုရားသခင်ရဲ့အလိုတော်တိုင်အသက်ရှင်ခြင်းအပြင်အသက်တာကိုရှောက်လန်းပါဒါဆိုရင်တင့်ရဘွားတက်တာကအမြဲတမ်းပဲตาရပြီးတော့တင့်ရဘွားတက်တာဆိုရှင်ဖြောင်ပြိုးတဲ့လန်ခိနဲ့ရှောင်းလန်းနိုင်ပြီးတော့ဖခင်ရဲ့ပို့ဆောင်ကောင်းချီးတွေနဲ့အမြဲတမ်းပဲငြိမ်းချမ်းตาရစွာဖခင်ရဲ့ကိုယ်တော်နာမတော်ကိုဆင်သဖြင့်ချီးမွမ်းနိုင်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းဒီကနေ့တင့်ကိုအားပေးချင်တာကတော့ဖခင်သခင်ရဲ့လက်ယုံတော်ကိုအမြဲတမ်းဆွဲကြိုင်ပါ။ထာဝရလက်ယုံတော်ကိုအမြဲတမ်းပဲမိခိုပါ။ထာဝရလက်ယုံတော်ကိုအမြဲတမ်းမိခိုကိုးစားမယ်ဆိုရင်တင်ရဘွားတက်တာမှာလိုလေစိတ်မရှိအောင်ဖရာသခင်ဆောင်မပို့ဆောင်ကောင်းချီးပေးမယ်ဆိုတာကိုလုံးဝလုံးဝယုံကြည်ခြင်းအပြင် ဖျားကိုကိုးစားစိတ်ကကြပါစို့လို့အားပေးတိုက်တွန်းနေဒီကုန်းချုပ်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးကိုဖျားကောင်းကြီးချပါစေ
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တတ်ပါရရှင်။တောက်တာရှင်များရှင်အခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကအောက်သို့ဆွဲချသောပထမခြေလန်းကိုရှောင်ကျင်ပါဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါရရှင်။တောက်တာရှင်များရှင်ညက်တော်၁၀ပါးမှပြညက်တော်၁ပါးကိုချိုးဖောက်တော့အခါအောက်သို့လှမ်းမဲ့ခြေလန်းများဟာတိချသလောက်ဖြစ်နေပါဗါး။အမျိုးသမီးတို့ရဲ့ကာယိအိန္ဒြေကိုဖျက်ဆီးပယ်ရှားလိုက်တာနဲ့တပြိုင်နက်အယုံညံ့ဆုံးသောကာမကုံကျူးလွန်မှုကိုပင်လင်အကြီးဆုံးသောအပြစ်ဒုစရိုက်ဟု၍ယူဆဟန်လက္ခဏာမရှိတော့ပါဘူးယခုခေတ်ကမ္ဘာလောကကြီးမှာအမျိုးသမီးများတို့ရဲ့မကောင်းမှုဒုစရိုက်ကျူးလွန်မှုများကြောင့်ဖြစ်ပေါ်လာတဲ့မကောင်းမှုများကကြောက်ခမန်းလိလိဖြစ်နေပါလားထူးခြားသောအမျိုးသမီးများရဲ့သွေးဆောင်မှုကိုလိုက်စားမိတဲ့အတွက်ထောင်တောင်းမကရသောသူတွေဟာထောင်တွင်အကျဉ်းခံလျက်များစွာသောယောက်ျားတို့ဟာကိုကိုကိုတေချောင်းကျန်စီလောက်ကင်ခဲ့ချောင်း၎င်းပြင်အချို့သောသူတွေဟာအခြားသောသူတို့ရဲ့အသက်တူအောင်ပြုလုပ်ကြတယ်သူတို့ရဲ့ခြေတို့ဟာတေချင်းတို့ဆင်းပြီးသူ့သွားရလမ်းဟာမရဏနိုင်ငံတို့ရောက်တတ်ဤဆိုတဲ့ကျန်စကားဟာဘယ်များလောက်အမှန်ကန်ပါသလဲအန်ဒီရဲ့များ၍တားမြစ်ထားတဲ့နေရာတို့ချင်းကပ်မိခြင်းဟာလူတို့အားတားဆီးကာကွယ်ထားရန်ဘဝလမ်းကြောင်းရဲ့နေရာတိုင်းမှာတတိပီးအထိမ့်မှန်များထားရှိပါတယ်ဒီလိုထားရှိပေမဲ့ညောင်များစွာသောသူတွေဟာကျိုးချောင်းဆင်ကျင်လုံးတရားရဲ့နှိုးစော်ချက်နဲ့ဆန့်ကျင်ပြီး၎င်းပြင်ဖျားသခင်ရဲ့ပညတ်တော်တို့ကိုလှည့်လျူရှု၍ကိုရော်ရှင်ရဲ့တုံ့ပြန်မှုကိုမထင်မဲ့မြင်ပြုကတေချင်းတို့ပို့ဆောင်တဲ့လမ်းကိုရွေးချယ်ကြတယ်။ကိုခန္ဓာရဲ့ကျမ်းမာခြင်းကို၎င်းထက်မြက်တဲ့ညာနာဘလကို၎င်းကြံ့ခိုင်တဲ့ဇာရိတဘလကို၎င်းထိမ့်သိမ်းထားလိုတဲ့သူတွေဟာလူပြိုတို့ရဲ့တက်မဲ့ခြင်းကိလေသာစိတ်ကိုရှောင်ကျဉ်ကြရမယ်။၎င်းအတင့်ရဲ၍ရောင်းထက်တဲ့ဥကောင်းကိုကျွန်ုပ်တို့အထဲတွင်ခေါင်းထောင်လာတဲ့စိုးညစ်မှုကိုဟန့်တားရန်အင်တိုက်အားတိုက်ဖြစ်၎င်းတိကျတဲ့ခြေလန်းပြင်၎င်းကျိုးပန်းကြတဲ့သူတို့ကိုဒူးဆိုက်ကျင့်သူတို့ကမုန်းတီးကြတယ်။အလွန်အမင်းရှုံချပြောဆိုကြတယ်။တို့ရာတွင်ဖျားသခင်ဟာသူတို့အားဂုံပြုတော်မူပြီးစုလက်များကိုပေးတော်မူပါတယ်။တောပင်များကိုစိုက်ပျိုးခြင်းဖြင့်တင်တို့ရဲ့ဝိညာဉ်များကိုအန္တရာယ်နှင့်မကင်းအောင်မပြုလုပ်ကြပါနဲ့။တင်တို့ရာသက်ပန်ပေါင်းတင်နေထိုင်မဲ့အိမ်တောင်ဘက်ကိုရွေးချယ်ရ၌တတိမူမူကူမမြင်မဖြစ်တင်ပါဘူး။ချစ်တော်လူငယ်လူရဲ့မိတ်ဆွေတို့တင်တို့အနေဖြင့်အချိန်အနည်းငယ်ယူကာစိုက်ပျိုးသောတောပန်းပင်တို့မှတင်တို့ရဲ့ဘဝလမ်းစဉ်တစ်လျှောက်လုံးကိုခါးစီမဲသို့မဟုတ်အတ္တိဒုက္ခရောက်ဆွေမဲအသီးများကိုရိတ်သိမ်းချရလိမ့်မယ်။တဏှာကြီးလောက်မြစဉ်းစားကြံခင်းမဲ့သွားခြင်းစုံစမ်းသွေးဆောင်ခြင်းကိုတစ်ချိန်တစ်ခါမြလိုက်လျောချင့်သုံးခြင်းတို့ဟာတင်တို့ရဲ့ဘဝရည်ရင်ကြောကိုလွှဲမားနေတဲ့နေရာကိုစီစဉ်စေလိမ့်မယ်။တင်တို့အနေဖြင့်တစ်ချိန်တစ်ခါသာလူငယ်တဘာဝတွင်ယက်တီနိုင်ကြတယ်။ယင်းဘဝယက်တီမှုကိုအတုံးဝင်ကျေးဇူးရှိအောင်ပြုလုပ်ပါ။တင်တို့ဟာတစ်ချိန်တစ်ခါမြမြေခွက်ကိုကျော်လွှားသွားပြီးနောက်တင်တို့ရဲ့အမားကိုပြန်လည်ပြုပြင်ရင်ပြန်လန်းကမရှိတတ်ပါဘူး။ဖျားသခင်နဲ့ဆက်သွယ်မှုရှိရင်ညှင်းဆန်ပြီးမိမိတို့ကိုယ်ကိုစုံစမ်းသွေးဆောင်ရနေမည်တဲ့သို့ထိုးဖောက်ဝင်ရောက်တဲ့သူတွေဟာမုတ်ချလဲကြမယ်။အပြည့်ပြုကြမယ်။ဖျားသခင်ဟာလူငယ်လူရွယ်တိုင်းကိုစုံစမ်းတော်မူတယ်။အများသောလူငယ်လူရွယ်တို့ကသူတို့ရဲ့အတ္တိတရားကင်းမဲ့စွာနေထိုင်ပြုမှုချင်းနဲ့ယုံကြည်လေးစားမှုမရှိတဲ့လမ်းစဉ်ကိုလိုက်စားမိတဲ့အကြောင်းဟာဝါရင့်သောပုဂ္ဂိုလ်ကြီးများကမှားယွင်းတဲ့ပုံသက်တွေကိုပြသခဲ့တဲ့အတွက်သူတစ်ပါးကိုအပြစ်ဖို့ပြောဆိုကြတယ်။ဒီလိုမှားယွင်းတဲ့ပုံသက်တွေကိုပြသမှုရှိကောင်းရှိမှာဖြစ်ပေမဲ့ဒီလိုအခြေအနေအားမှန်ကန်တဲ့လမ်းစဉ်ကိုကျင့်သုံးမှုမဟန့်တာမနှောက်ယှက်စေသင့်ပါ။နောက်ဆုံးစင်ရင်ရှင်းရတဲ့နေ့မှာယခုကဲ့သို့အခြေအနေမျိုးကိုပေးနိုင်လိမ့်မှာမဟုတ်ပါဘူးရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပေါ်ဖတ်ပြရှင်ကောင်းချီးပေးပါစီရှင်။
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူညီခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြားမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းနေနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်နေခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ